မလေးရှားနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အိုက်ဖိုးကဂျလန်ကမ်ပါရပ်ကွက်မှာရှိတဲ့အလှပြန်ဆိုင်တဆိုင်ကိုလူမုန်ခုတ်ကူးမှုနဲ့ပတ်သက်ပြီးရဲကမတင်ကားလို့ဝင်ရောက်စီးနှင်းရှာဖို့ရမှာမြန်မာနိုင်ငံကရှမ်းမြို့သမီး19ဦးနဲ့ဗီယက်နမ်ကတဦးတို့ကိုတွေ့ရှိခဲ့ပြီးကယ်ဆယ်နိုင်ခဲ့တယ်လို့မလေးရှားရဲတွေကပြောပါတယ်။ကွာလာလမ်ပူးနဲ့ပီနန်အဝေးပြေးလမ်းမကြီးပေါ်မှာရှိတဲ့အိုက်ဖိုးမြို့မှာလူကုန်ကူးပြီးလိန်ဖျော်ပြေးလုပ်ငန်းလုပ်ကိုင်နေတဲ့အလှပြန်ဆိုင်ကိုစစ်သည်ပြင်းနေမှာဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးလူကုန်ကူးခံရသူလို့ယူဆသူနိုင်ငံခြားသားအယောက်20ကိုမလေးရှားနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့အတစ်ဆောင်ကကဲတင်နိုင်ခဲ့တယ်လို့မလေးရှားသတင်းတွေမှာဖော်ပြပါတယ်။လူကုန်ကူးခံရသူလို့ယူဆတွေကြသူဟာမြန်မာနိုင်ငံက19ဦးနဲ့ဗီယက်နမ်မှာတယောက်ဖြစ်နေတာတွေ့ရပြီးရာဇဝတ်မှုကျူးလွန်သူ9ဦးကိုတော့ဖမ်းဆီးထားတယ်လို့ပြည်ရိုက်ပြည်နယ်ရာဇဝတ်မှုကင်းစုံစမ်းရေးအဖွဲ့အကြီးအကဲကတောက်ကြံနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။